Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တော်ရှင်များရှင်2019ခုနှစ် January လ28ရက်စနေနေ့ညနေခင်း View မြန်မာပိုင်းစီစဉ်လေးကိုညနေ6နာရီခွဲကနေ9နာရီအထိမြေကင်ပြည်တော်စုမြို့တော် Washington DC ကနေ line to meter 19.25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီသန်စမားဒီညနေအတွက်စီစဉ်လေးကိုတင်ဆက်ပေးတော့မှာပါ
မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညနေခင်းသတင်းတွေကိုနှမ်းလောင်တဲ့အတူချိန်ညာပေးသွားမှာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစီးရီးယားနိုင်ငံကဒုက္ခသည်တွေအမေရိကန်ပြည်ထောင်စုထဲဝင်ရောက်မလာနိုင်အောင်တားဆီးတဲ့သမ္မတအမေရိကန်ကိုလက်မှတ်ရေးထိုးလိုက်ပါတယ်စီးရီးယားပြည်တွင်းစစ်ကိုအဆုံးသတ်မဲ့သဘောတူညီမှုတရားသာရမယ်ဆိုရင်စီးရီးယားသမ္မတအဆက်ကိုနောက်သမ္မတတန်းအဖြစ်ခွင့်ပြုသင့်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်ဩစတြေးလျ Open အမျိုးသမီးတူချန်ဖိုင်နယ်မှာတော့ Serena Williams ကိုဆွဲပြီးတော့ Grand Slam Flag ကို23ဂိမ်နဲ့စံချိန်တင်လိုက်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော်တာရှင်တွေနားဆင်ကြမှာက27ရာစုပင်လုံညီလာခံကနေငင်းကြေးရလက်ကောင်းတွေတကယ်ထွက်လာပါမလားဆိုရဲဆိုရင်ချက်တွေရှိနေစေဆိုတဲ့အကြောင်းကို
လက်လက်ခံရဖွဲ့စည်းနဲ့ဟိုစိုက်တားလူမျိုးတစုလုံးကဒီအခုဖြစ်နေတဲ့အခြေအနေပေါ်မူတည်ပြီးတော့သူရကဘာမှမပြောလာတဲ့အခါကျတော့ယုံကြည်မှုကင်းမဲ့လာတယ်ပေါ့ဗျာ။အလုံးရဲ့သဘောထားက
အခြေမျိုးသားလူမှုဖွံ့ဖြိုးရေးအဖွဲ့ရဲ့ဥက္ကဋ္ဌဦးလာမောင်လာထောင်ကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြားမှာပါ။ဒါ့ပြင်မြန်မာနိုင်ငံနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေအကြောင်းကိုဂျပန်နိုင်ငံကုန်သွယ်များနဲ့ဆက်မှုလက်မှုလုပ်ငန်းများအသင်းJCCI နဲ့ဆက်သွယ်မေးမြန်းချက်ကိုဒီညနေမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ကကြီးညာပေးသွားမှာပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်နိုင်ငံရဲ့လုံခြုံရေးကိုတိုးမြင့်ဆောင်ရွက်တဲ့အနေနဲ့သမ္မတအမေရိကန်ရဲ့ကိုလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။အဲ့ဒီအမေရိကန်တွေရစီးရီးယားနိုင်ငံကဒုက္ခသည်တွေအမေရိကန်ပြည်ထောင်စုထဲဝင်ရောက်တာကိုအချင်းအကန့်အသတ်မရှိတားမြစ်လိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကိုပြပအကြမ်းဖက်သမားတွေဝင်ရောက်မှုကာကွယ်သည့်ဥပဒေလိုခေါ်တဲ့အဲ့ဒီသမ္မတရဲ့အမိန့်ထဲမှာအကြမ်းဖက်သမား NDA နဲ့ပတ်သက်ပြီးတော့စိုးရင်ရတဲ့နိုင်ငံတွေကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်ဖို့နဲ့ပြည်ဝင်ခွင့်နဲ့ပတ်သက်တဲ့တခြားကြိုးခံစားခွင့်တွေပိတ်ပင်ဖို့ကိုပြောထားပါတယ်။ကမ္ဘာတဝန်းဒုက္ခသည်တွေနဲ့ရှေ့ပြောင်းချေချနေထိုင်သူတွေရဲ့သူတွေကအရင်ဘယ်တော့မှနဲ့မတူလောက်အောင်အကူအညီတွေလိုအပ်နေပြီးအမေရိကန်ရဲ့ရွှေပြောင်းအခြေချနေထိုင်မှုအစီအစဉ်တွေကကမ္ဘာမှာအရေးကြီးဆုံးအစီအစဉ်တွေကတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတထရမ့်ကလက်မှတ်ထိုးပြီးနိုင်ပိုင်းအတွင်းမှာပဲကုလသမဂ္ဂအေဂျင်စီနှစ်ခုကလည်းစနေနေ့ကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပဋိပက္ခတွေညှိနှိုင်းနှိပ်စက်မှုတွေကနေထွက်ပြေးလာကြတဲ့သူတွေပေါ်မှာကာကွယ်စောင့်ရှောက်တဲ့နေရာမှာအမေရိကန်ပြည်ထောင်စုအနေနဲ့သူ့ရဲ့ခိုင်မာတဲ့ဦးဆောင်မှုနဲ့နှစ်ပေါင်းများစွာရှိလာခဲ့တဲ့အစဉ်အလာတွေကိုဆက်လက်ထိန်းသိမ်းသွားနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းကုလသမဂ္ဂဒုက္ခသည်အေဂျင်စီနဲ့နိုင်ငံကရှေ့ပြောင်းခြေချနေထိုင်သူများအကူအညီပေးအဖွဲ့ကပြောလိုက်ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကမ္ဘာအကောင်ဆောင်တချို့နဲ့ဒီကနေ့တယ်လီဖုန်းဆက်စကားပြောဖို့ရှိပါတယ်။ဒီထဲမှာရွေးကောက်ပွဲအပြီးပထမဆုံးတွေ့ဖို့စီစဉ်ထားခဲ့တဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေလည်းပါဝင်ပါတယ်။ Pacific ရေဝန်နိုင်ငံများကုံသွေးရေးသဘောတူညီချက် TPP ကနေနှုတ်ထွက်ကြောင်းလက်မှတ်ရေးထိုးလိုက်ပြီးရက်ပိုင်းအကြာမှာအခုလိုတယ်လီဖုန်းဆက်ပြောဆိုကြတာပါ။ကမ္ဘာစီးပွားရေးလေပတ်မှုရဲ့40ရာခိုင်နှုန်းလောက်ရှိတဲ့ TPP ထဲမှာဂျပန်နိုင်ငံအပါအဝင် Pacific ရေဝန်ကတခြားဆယ်နိုင်ငံလည်းပါဝင်ပါတယ်။ရှင်ဇိုအာဘေဟာသမ္မတဟောင်းအိုဘားမားလိုပဲ TPP ကိုအထူးထောက်ခံသူလည်းဖြစ်ပါတယ်။မစ္စတာအဘေပြီးရင်ဂျပန်ဝန်ကြီးချုပ်အင်္ဂလာမာကဲနဲ့စကားပြောဖို့စီစဉ်ထားပါတယ်။ဝန်ကြီးချုပ်မာကဲဟာဆီးရီးယားဒုက္ခသည်တွေကိုသူ့နိုင်ငံအတွင်းဝင်ရောက်ခွင့်ပေးထားလို့ဒီကိစ္စမှာဝေဖန်သူတွေရှိတယ်လို့ထောက်ခံသူတွေလည်းရှိပါတယ်။မစ္စတာထရမ့်ကတော့ဆီးရီးယားဒုက္ခသည်တွေကိုအမေရိကန်နိုင်ငံတွင်ဝင်ရောက်ခွင့်အချိန်အကန့်အသတ်မရှိပိတ်ပင်ဖို့ Executive Power လို့ခေါ်တဲ့ Executive Order လို့ခေါ်တဲ့သမ္မတအမိန့်ကိုတောက်ကြနေမှာလက်မှတ်ရေးထိုးလိုက်တာပါ။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းထရမ့်တို့တယ်လီဖုန်းဆက်စကားပြောဆိုဖို့ရှိပါတယ်။တဟာဒေါ်နယ်ထရမ့်ရဲ့သမ္မတကြမ်းကြိမ်ပွဲအပြီးရုရှားသမ္မတနဲ့ပထမဆုံးတယ်လီဖုန်းဆက်ပြောဆိုကြမှာဖြစ်ပါတယ်။အမေရိကန်ရုရှားနှစ်နိုင်ငံဆက်ဆံရေးပုံမှန်ပြန်ဖြစ်ချင်တယ်ဆိုပြီးတော့ခေါင်းဆောင်တို့ကပြောဆိုထားကြတာပါ။ဒါအပြင်မစ္စတာထရမ့်ဟာသူနဲ့မက္ကဆီကိုသမ္မတအနစ်ပညာညေတိုတို့တောက်ကြနေမှာပဲတယ်လီဖုန်းနဲ့တနအိနီပါကြအောင်ထရမ့်ရဲ့အဆိုအရရင်းရင်းနှီးနှီးစကားပြောဆိုခဲ့တယ်လို့ဆိုပါတယ်။အမေရိကန်မက္ကဆီကိုနှစ်နိုင်ငံကြားတည်ဆောက်မဲ့တိုင်းအတွက်ကုန်ကျစရိတ်ကိုမက္ကဆီကိုနိုင်ငံကတင်ပို့ကုန်တဲ့အပေါ်အခွန်ငွေ20ရာခိုင်နှုန်းကောက်ခံဖို့သမ္မတထရမ့်ပြောဆိုခဲ့တာကြောင့်ထရမ့်နဲ့လာရောက်တွေ့ဆုံမဲ့အစီအစဉ်ပြတ်သွားပြီးနောက်တနေ့မှာပဲအခုလိုစကားပြောဆိုခဲ့တာဖြစ်ပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံခဲ့တဲ့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးဟာတူရကီသမ္မတရီဂျက်တာယီအာရိုဝန်နဲ့တွေ့ဆုံမှုအတွက်တူရကီနိုင်ငံကိုစနေနေ့ကရောက်ရှိလာခဲ့ပါတယ်။ဗြိတိန်ဝန်ကြီးချုပ်မေးဟာဗြိတိန်တော်ဝင်လေတပ်ရဲ့ချက်လီရင်နဲ့ညာတွင်ချင်းမဲ့အမေရိကန်ပြည်ထောင်စုကနေတူရကီနိုင်ငံမြို့တော်အန်ကာရာကိုရောက်ရှိလာခဲ့တာပါ။ မေရိကန်သမ္မတဒေါနယ်ထရမ့်နဲ့တွေ့ဆုံခဲ့တာကိုဒေါနယ်ထရမ့်ကဒါဟာအတ္လန်တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်တည်းရှိတဲ့သူတို့နိုင်ငံရဲ့အထူးဆက်ဆံရေးအတွက်စာမျက်နှာသစ်ဖွင့်တာဖြစ်တယ်လို့အချီးကျူးပြောဆိုသွားပါတယ်။မစ်မေကအန်ကာရာမြို့တော်မှာတူရကီသမ္မတအာဒိုဝန်ဝန်ကြီးချုပ်ဘန်နလီယယ်ဒရင်တို့နဲ့တွေ့ဆုံဖို့ရှိပြီးတော့ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်လိုက်တဲ့အားနဲ့တပြိုင်နက်တူရကီနဲ့ဗြိတိန်နိုင်ငံကြားကုန်သွယ်ရေးမြင့်တင်ဖို့ကိုလည်းအဓိကထားဆွေးနွေးသွားမှာဖြစ်ပါတယ်။ပြီးတော့သူတို့ကလုံခြုံရေးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်လှုပ်ဆောင်ဖို့ကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။ဝန်ကြီးချုပ်ဖြစ်လာကြတဲ့ကပထမဆုံးအကြိမ်ဖြစ်တဲ့တူရကီကိုတွားရောက်တဲ့မစ်မေရဲ့ခီးစဉ်ကိုဗြိတိန်နိုင်ငံမှာတော့ဝေဖန်မှုတွေထွက်ပေါ်နေပါတယ်။ဇူလိုင်လမှာတူရကီအစိုးရကသူတို့ကိုအာဏာသိမ်းဖို့ကြံစီမှုနောက်ပိုင်းအရက်သားတွေကိုအကြမ်းဖက်နေနေမှုတွေနဲ့ပတ်သက်လို့ဗြိတိန်မှာဝေဖန်နေကြတာဖြစ်ပါတယ်။မစ်မီနဲ့တူရကီခေါင်းဆောင်တွေဟာဆီးရီးယားပြည်ပခအရေးစိုက်ပရက်စ်ပြန်လည်ပေါင်းစည်းရေးကိစ္စနဲ့ပတ်သက်လို့လည်းဆွေးနွေးတော့ဖို့ရှိပါတယ်ခင်ဗျာ။
6နှစ်နေပါကြာဆီးရီးယားပြည်ရင်းစစ်အဆုံးသတ်မဲ့သဘောတူညီမှုတစ်ခုခုသာရခဲ့မယ်ဆိုရင်သမ္မတဘာရှာအယ်အာဆတ်ကိုနောက်သမ္မတတက်တန်ဆက်ခံဖို့ခွင့်ပြုပေးတဲ့လို့ပရိုတင်နိုင်ငံခြားရေးဝန်ကြီးကပြောပါရယ်အရင်တုန်းကတော့ဆီးရီးယားငြိမ်းချမ်းရေးသဘောတူညီချက်ရတစ်စိတ်တစ်ပိုင်းအဖြစ်သမ္မတအာဆတ်အာနာဆွန့်လွတ်ဖို့အမေရိကန်နဲ့မဟာမိတ်အနောက်နိုင်ငံတွေကတစ်ချိန်လုံးအခိုင်အမာတောင်းဆိုလာတာပါဒါပေမဲ့လည်းနိုင်ငံခြားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်ရဲ့မှတ်ချက်စကားဟာအမေရိကန်ပြည်ထောင်စုရဲ့အနီးကပ်ဆုံးမဟာမိတ်နိုင်ငံတစ်နိုင်ငံဖြစ်တဲ့ပရိုတင်နိုင်ငံတွင်အဓိကကြတဲ့မူဝါဒရေးရာမှာအပြောင်းအလဲဖြစ်လာနိုင်တဲ့ဘောလဲဆောင်ပါတယ်တောက်ကြနေကအင်ဖြူရောမှာဗြိတိန်ဝန်ကြီးချုပ်ထရီဆာမေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ပူရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့ဆီးရီးယားအကြောင်းပြောဆိုမသွားကြပါဘူးဝန်ကြီးချုပ်ထရီဆာမေရဲ့အမေရိကန်ခီးစင်မှာဘော်ရစ်ဂျွန်ဆန်လိုက်ပါမလာပေမဲ့လန်ဒန်မြို့မှာလွှတ်တော်အမတ်တွေနဲ့ဆီးရီးယားအရေးဆွေးနွေးခဲ့ကြတာပါအမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရမ့်ရဲ့အဆိုရသည့်တက်လာပြီးနောက်ပိုင်းဆီးရီးယားပဋိပက္ခနဲ့ပတ်သက်လို့ပါဝင်ကြသူအားလုံးသူတို့ရဲ့အနေအထားကိုပြန်သုံးသပ်တင်တယ်လို့ဂျွန်ဆန်ကပြောဆိုသွားပါတယ်
အမေရိကန်အတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
UAE ကနေစနေနေ့ညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြောက်ကိုရီးယားနိုင်ငံဟာသူတို့ရဲ့ရောင်ပြုံနျူကလ িয়ার စက်ရုံမှာရှိတဲ့ plutonium ဓာတ်ပေါင်းပိုကနျူကလ িয়ার အစီအစဉ်တွေကိုပြန်ပြီးတော့စကောင်းစနေနိုင်တယ်လို့မြောက်ကိုရီးယားနျူကလ িয়ার လက်နက်ထုတ်လုပ်မှုကိုစောင့်ကြည့်နေတဲ့အမေရိကန်သုတေသနအဖွဲ့ကပြောလိုက်ပါတယ်။38north.org ဆိုတဲ့ internet စာမျက်နှာကနေတောက်ကြနေကထုတ်ပြန်လိုက်တဲ့ဓာတ်ပုံတွေမှာတော့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်တဲ့ plutonium တွေထုတ်လုပ်တဲ့နေရာမှာအသုံးပြုပြီးသားထုတ်လုပ်တဲ့နေရာမှာအသုံးပြုတဲ့အသုံးပြုသားလောင်စာကြောင်းတွေကိုတွေ့ခဲ့ပြီးတဲ့နောက်မြောက်ကိုရီးယားအစိုးရဟာဒီဓာတ်ပေါင်းပိုကိုပြန်စောက်ဖို့အတွက်ပြင်ဆင်နေတယ်ဆိုတာကိုညွှန်ပြနေတယ်လို့ဆိုပါတယ်။ရုံပြောင်းဓာတ်ပေါင်းပိုရဲ့ဓာတ်ပုံတွေမှာဓာတ်ပေါင်းပိုကိုအေးခံတယ်လို့ယူဆရတဲ့ရေပန်းရေတွေပန်းပြီးထွက်နေတာကိုကြည်ကျင်းအဖြစ်ဓာတ်ပေါင်းပိုဟာတစ်ခါပြန်ပြီးလဲပတ်နေတယ်ဆိုတဲ့လက္ခဏာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ထုတ်လုပ်မှုနဲ့ပတ်သက်ပြီးတော့စောင့်ကြည့်နေတဲ့အဲ့ဒီ internet စာမျက်နှာမှာပြောထားပါတယ်အဲ့ဒီ internet စာမျက်နှာကိုတော့ Washington DC မှာရှိတဲ့ Johns Hopkins Tech တို့ရဲ့အစိုးရနိုင်ငံတကာလေ့လာရေးဌာနကလှုပ်ဆောင်ထားတာဖြစ်ပါတယ်။ဒီဓာတ်ပေါင်းပိုဟာအတန်အသင့်ကြီးမားတဲ့အားနဲ့လေပတ်တာဖြစ်နိုင်ပေမဲ့နောက်ထပ်သတင်းအချက်အလက်တွေမရဘဲနဲ့တော့ဒီဓာတ်ပေါင်းပိုဘလောက်အားနဲ့လေပတ်နေတယ်ဆိုတာကိုခန့်မှန်းဖို့ခက်တယ်လို့လည်းသူတွေတီတွေကပြောပါတယ်ခင်ဗျာ။
Pacific ရဝန်ဒေသတစ်ဝိုက်ကလူအတော်များများဟာတရုတ်နှစ်တစ်ကူပွဲတော်ကိုဒီကနေ့စနေနေ့မှာကျင်းပကြပါရယ်။လာမယ့်နှစ်ဟာတရုတ်ရိုးရာကျက်နှစ်ဖြစ်ပါရယ်။တရုတ်နိုင်ငံမြို့တော်ပီကင်းမှာတော့ထောင်နဲ့ချီတဲ့လူတွေဟာဘုံကျောင်းတွေမှာအမွေတိုင်းတွေထွန်းကြီးပူဇော်ရင်းလာမယ့်နှစ်သက်မှာကံကောင်းပြီးကြားမှာဖို့အဝပြုဆုတောင်းကြပါရယ်။ပီကင်းမြို့ခံတချို့ကတော့လွန်ခဲ့တဲ့14ရာစုအစပိုင်းမှာနှစ်ပေါင်း100ကျော်အုပ်ဆိုးခဲ့တဲ့မင်းမင်းဆက်လက်ထက်ကလေးကရှိနေခဲ့တဲ့ခေါင်းလောင်းထုတ်ဖို့ဘာဒါချောပန်းချံကိုတွားရောက်ကြပါတယ်။တရုတ်နိုင်ငံအရှေ့မြောက်ရက်ကဂျီလင်းပြည်နယ်မှာတော့ရန်ကိုရိုးရာအကနဲ့နေတဲ့ကျူဆူခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံအင်မင်ကရမလဲလူနာလို့ခေါ်တဲ့နေတဲ့ကူကာလာကိုဆယ်စုနှစ်တွေနဲ့ချီကွဲကွာသွားတဲ့မိသားစုဝင်တွေကိုအောက်မဲ့တဲ့ကာလာအဖြစ်သတ်မှတ်ထားပါရယ်ရိုးရာတလေအရာအကြီးဆုံးသားကဆံမုံတွေတစ်သီးတွေနဲ့ငါးတွေကိုဖျားဆင်းမှာကတ်လူပေးရတာပါကိုရီးယားစစ်ပွဲဖြစ်ပွားခဲ့ရာရေခဲနေတဲ့အင်မင်မြစ်ပေါ်မှာလဲတက်ကြီးရွယ်ဦးအတော်များများလာရောက်ဝတ်ပြုဆုတောင်းခဲ့ကြပါရယ်
နေတကူပွဲတော်ဆင်နွှဲနေတဲ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာမီရှူမီပန်ဖောက်ကအမိတ်ထုတ်ပြန်ထားပေမဲ့မလိုက်နာကြလို့ဒီကနေ့စနေနေ့မနက်မှာတော့လူထုညဉ့်ဉန်းမှုစိုးစိုးဝါဖြစ်နေပြီးတော့တမျိုးလုံးမိခိုးမျိုးတွေစိုင်းနေပါတယ် လေထဲမှာပါဝင်နေတဲ့လူကိုအန်ဒီအေဖြစ်စေတဲ့အမှုန်မွားတွေဟာ၅နှစ်အတွင်းဒုတိယအမြင့်ဆုံးအတိုင်းအတာကိုရောက်နေတယ်လို့ဘေကျင်းမြို့စီပင်တာရဲနဲ့ပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့ကပြောကြောင်းတရုတ်အစိုးရသတင်းစာကစနေနေ့မှာသတင်းထုတ်ပြန်ပါတယ်တရုတ်နိုင်ငံမှာပတ်ဝန်းကျင်ညှဉ်းနှံမှုကိုစိုးရွားတဲ့အခြေအနေကိုတားဆီးနိုင်အောင်လုပ်မယ်လို့ဗဟိုအစိုးရကပေးထားတဲ့ကတိရဲ့ဒစိအဖြစ်နဲ့ဘေကျင်းအုပ်ချုပ်ရေးအဖွဲ့က2014ခုနှစ်ကစပြီးတော့ပတ်ဝန်းကျင်ညှဉ်းနှံမှုတားဆီးကိုလှုပ်ဆောင်နေတာပါလူညဉ့်ညံမှုကပိုဆိုးလာကအများပြည်သူကြမ်းမာရေးထိခိုက်စေနိုင်တဲ့အထိဖြစ်လာတယ်လို့အစိုးရကပြောထားပါတယ်။လမ်းဘေးသေးတွေနဲ့ထိန်းချုပ်မှုနဲ့နှစ်သက်ကူအချိန်တွေမှာရိုးရာမီးပန်းဖောက်တာတွေကိုတားမြစ်ထားတာဖြစ်ပါတယ်ခင်ဗျာ။
ဩစတြေးလျ Open Tennis အမျိုးသမီးတဦးချင်းနောက်ဆုံး Final မှာတော့ Serena Williams ဘိုးဆွဲပြီးတော့ Grand Slam ဆုဖလာကို23ကြိမ်မြောက်ဘိုးဆွဲသွားပါရယ်။ Melbourne မြို့က Rod Laver Tennis ကွင်းကြီးမှာစနေနေ့က Serena Williams နဲ့ Venus Williams တို့အကြိမ်နဲ့ကစားခဲ့ကြတာမှာ Serena က 6-4 နဲ့နှစ်ပွဲပြတ်အနိုင်ရပြီးဘိုးဆွဲသွားခဲ့တာပါ။တိပွဲကိုနိုင်လိုက်တဲ့အတွက် Serena ဟာ Australia Open ကို9ကြိမ်မြောက်ဘိုးဆွဲတာဖြစ်တယ်လို့ Grand Slam ပြိုင်ပွဲမှာလည်း23ကြိမ်ဘိုးဆွဲပြီးတော့ Open Era လို့ခေါ်တဲ့ကြေးစားကစားသမားတွေကိုပဲကစားတဲ့ခေတ်မှာအများဆုံးစာချိန်တင်လိုက်နိုင်တာပါ။အရင်ကတော့ Germany က Stephanie Graf က22ကြိမ်နဲ့ Open Era မှာအများဆုံးစံချိန်တင်ထားတာပါအသက်35နှစ်ရှိပြီဖြစ်တဲ့ Serena ဟာတိပွဲနိုင်လိုက်တဲ့အတွက်ကမ္ဘာအဆင့်တင်နေရာကိုလည်းပြန်ရောက်သွားပြီဖြစ်ပါတယ်မနေ့ဖြန်တင်းငွေနေ့မှာတော့အမျိုးသားတဦးချင်း Final ကို Switzerland က Roger Federer နဲ့ Rafael Nadal တို့ဘိုးလို့ကြမှာဖြစ်ပါတယ် Direct from Washington The
Voice of Americaကိုရနိုင်တဲ့နန်းလောင်တို့ကသတင်းတွေကိုကြေညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့စစ်မှန်တဲ့ငင်းကြေးရရပါမလားဆိုတဲ့စိုးရိမ်ချက်တွေရှိနေတဲ့တိုင်းအရေးကိုတင်ဆက်ပေးပါမယ်ပြည်ပငင်းကြေးပေါ်ဆောင်မဲ့ဒုတိယအကြိမ်27ရာစုပင်လုံညီလာခံအရေးကချင်ပြည်နယ်မြကြီးနားမှာကချင်နိုင်ငံရေးအဖွဲ့တွေဦးဆောင်ပြီးတော့ကချင်တိုင်းရင်းသားတွေစုဝေးဆွေးနွေးခဲ့ကြပေမဲ့လို့အစိုးရအနေနဲ့စစ်မှန်တဲ့ငင်းကြေးရေးပေါ်ဆောင်နိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေရှိနေတယ်လို့ကချင်အရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်ပြည်သူကရွေးချယ်လိုက်တဲ့အစိုးရအနေနဲ့အလုံးပါဝင်နိုင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်အောင်အဓိကလှုပ်ဆောင်ပေးစီခြင်းတယ်လို့လည်းတောင်းဆိုကြပါတယ်အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကတင်ဆက်ပေးပါမယ်
ဟုတ်ပါတယ်တနင်္ဂနွေလုံးအပြည့်ရဲ့လက်မှတ်မထိုးထားတဲ့ကချင်လူမျိုးရေးအဖွဲ့ KIO လက်အောက်ခံကချင်လက်နက်ကိုင်တပ် KIA နဲ့အစိုးရတပ်တို့ကြားစစ်ရေးတင်းမာမှုတွေရှိနေတဲ့အချိန်မှာပဲကချင်ပြည်နယ်မြစ်ကြီးနားစီတာပူမနောကွင်းမကျွဲခမ်းမမှာကချင်နိုင်ငံရေးပါတီမဟာမိတ်အဖွဲ့တွေဦးဆောင်ပြီးတော့ကချင်လူမျိုးအခြေပြုအဖွဲ့စည်းအားလုံးစုဝေးပြီးဇန်နဝါရီလ25ရက်နေ့ကနေ26ရက်နေ့အထိ27ရာစုပင်လုံညီလာခံအရေးငြိမ်းချမ်းရေးနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးစီးကျင်းပါနေတဲ့27ရာစုပင်လုံညီလာခံကနေငိမ့်ညံရေးရလက်ကောင်းတွေတကယ်ထွက်လာနိုင်မလားဆိုတော့စိုးရိမ်မှုတွေကတော့ရှိနေသေးပဲလို့ဒီဆွေးနွေးပွဲမှာပါဝင်ခဲ့တဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ကချင်အမျိုးသားလူမှုဖွံ့ဖြိုးရေးအဖွဲ့ရဲ့ဥက္ကဋ္ဌဦးလမောင်လထောင်ကအခုလိုပြောပါတယ
်ဒီ27ပင်လုံကကျတော့အကြီးကလာကဖက်ဒရယ်ပြည်တော်စုဖွဲ့စည်းဖို့လေဒါပေမဲ့အခုဖြစ်နေတဲ့ပုံစံကအဲ့လိုဖြစ်မလာပဲနဲ့ဟိုတစ်ဖက်စောင်းနေလူဒီတိုင်းသားတွေကိုဖိတိုက်လာတဲ့အခြေအနေဖြစ်တဲ့ခါကျတော့ကျွန်တော်တို့မျောလင့်နေတဲ့ဖက်ဒရယ်ပြည်တော်စုကကျမဖြစ်ပါမလားပေါ့ဆိုလိုတာကကျွန်တော်ဒီလက်လက်ကန်အဖွဲ့စည်းနဲ့ဟိုတိုင်းတားလူမျိုးတစုလုံးကဒီအခုဖြစ်နေတဲ့အခြေအနေပေါ်မူတည်ပြီးတော့သူရကဘာမှမပြောလာတဲ့ခါကျတော့ယုံကြည်မှုကင်းမဲ့လာတယ်ပေါ့ဗျာအလုံးရဲ့တဘောထားကအဲ့လိုတန်ထွက်နေတို့လေ
ပြည်သူကဆန္ဒမဲအများစုနဲ့ရွေးချယ်လိုက်တဲ့ပြည်သူအစိုးရအနေနဲ့တိုင်းရင်းဒေသတွေမှာစစ်မီးတွေငြိမ်းချမ်းရေးဒေသရင်းတည်ငြိမ်ရေးနဲ့ပြည်သူတွေရဲ့လူနေမှုဘဝလုံခြုံရေးအဓိကဦးစားပေးလှုပ်ဆောင်ပေးစေလိုပါတယ်လို့လည်းဒုက္ခသည်အရေးကူညီဆောင်ရွက်နေသူတွေကပြောပါတယ်စစ်ပြေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ပေးနေတဲ့ဒေသအခြေဆိုင်လူမှုအဖွဲ့အစည်း၉ဘွဲ့စုစည်းထားတဲ့ပူးပေါင်းလုပ်ငန်းစဉ်အဖွဲ့ရဲ့အတွေ့အမှုဦးကံရှာအောင်ကသူ့အမြင်အခုလိုပြောပါတယ
်ဒုက္ခသည်အထူးဖြင့် IDP ကိစ္စကအခုဖလီပက်ခါနဲ့တရားဆက်နွယ်ပတ်သက်နေတော့ကျွန်တော်အနေနဲ့ကလက်ရှိဒီငင်းချမ်းရေးဖြစ်စဉ်ကိုပုံပြမအလုပ်ဖြစ်တဲ့ငင်းချမ်းရေးဖြစ်စဉ်မျိုးဖြတ်ခိုင်းစေချင်တာပေါ့နော်ဆိုတော့လက်ရှိအနေထားမှာကငင်းချမ်းရေးဖြစ်စဉ်အနေနဲ့အထူးဖြစ်တော့အားလုံး inclusive ဖြစ်တဲ့ငင်းချမ်းရေးဖြစ်စဉ်ဖြစ်ဖို့ရပြီးရင်တကယ်ပဲဒီစစ်မှန်တဲ့ political dialogue ဖြစ်ဖို့ကအရေးကြီးရလို့ကျွန်တော်မြင်တာဖြစ်ပါတယ်အဲ့လိုဖြစ်မှပဲအထူးဖြစ်ဒီစစ်ဘေးဒုက္ခကြောင့်တိတ်ဆောင်နေရတဲ့ IDPD အနေနဲ့ကိုယ့်ရဲ့နေရက်ကိုပြန်ဖို့အရေးပေါ့နော်ပြီးရင်အထူးဖြစ်ဘေကင်းလုံခြုံစွာဂုံတိတ်ခါရှိစွာပြန်နိုင်မယ့်ကိစ္စတွေဖြစ်လာနိုင်မှာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ ဖြစ်ချင်တဲ့ခန္ဓာအရာဖြစ်ခိုင်းစေချင်တဲ့အရာတော့အခုလာမယ့်ကာလမှာဖြစ်မယ့်ငြိမ်းချမ်းရေး process ဟာအလုံးတကယ်ပါဝင်နိုင်တဲ့ဟာမျိုးဖြစ်ဖို့လိုတယ်လို့မြင်တာဖြစ်ပါတယ်
21ရာစုပင်လုံးညီလာခံရဲ့မူကိုအကောင့်ထဲဖော်နိုင်အောင်ပြည်သူအစိုးရအနေနဲ့တိုင်းရင်းသားအလုံးယုံကြည်လက်ခံနိုင်တဲ့ယုံကြည်မှုကိုတည်ဆောက်ပြီးစစ်မှန်တဲ့ပြည်ထောင်စုတရက်တည်ဆောက်နိုင်အောင်ကြိုးစားပေးစေလိုပါတယ်လို့လည်းဦးလာမောင်လာထောင်ကတိုက်တွန်းပါတယ်
ဒီအစိုးရကဟိုတိုင်းဒေသမျိုးသားလို့ရဲ့မဲဆန္ဒနဲ့တက်လာတဲ့အစိုးရမဟုတ်လို့လေဒါကြောင့်ကျွန်တော်အနေနဲ့ဒီပြည်သူလူထုဘက်မှာရပ်တည်ပြီးတော့ဘာဖြစ်ဖြစ်ဒီငင်းချမ်းရေးဘက်မှာပေါ်ဆောင်သွားဖို့ကောင်းမှလို့ကျွန်တော်အနေနဲ့မြင်တယ်ဒါပေမဲ့အခုဒီစစ်တပ်တွေအလောင်းကြီးထိုးစစ်ဆင်ပေမဲ့ဒီအစိုးရကဘာမှမပြောသေးအပြင်ပေါ့လေမယုံကြည်စရာလေးတွေဖြစ်လာခဲ့ကြတော့နောက်နောက်မှလည်းဒီအစိုးရကိုယုံရပါမလားဆိုတဲ့အနေအထားမျိုးကျွန်တော်ရှိလာပါတယ်ဒါကြောင့်ဘာဖြစ်ဖြစ်ဟိုမြတ်မြတ်သတ်သတ်စဉ်းစားပြီးတော့တကယ်စစ်မှန်တဲ့ပြည်တော်စုကြီးဆောက်သွားဖို့အတွက်ကျွန်တော်အနေနဲ့အဲ့ဒါကိုပြောချင်ပါတယ်ဟုတ်ကဲ့
အခုလိုစစ်မှတ်ဖြစ်ပွားမှုမတည်ငြိမ်မှုတွေရဲ့တစားကံဖြစ်ရတဲ့စစ်ပြေဒုက္ခတဲ့အရေးဖြစ်ရှင်းပေးနိုင်ရေးကိုလည်းပင်လုံးကြီးလာကံမှာထည့်သွင်းပြီးအလေးထားစဉ်းစားပေးစေလိုပါတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ဦးကွမ်းရှောင်းအောင်ကပြောပါတယ
်ဖလီပက်ခါဒီဆက်ဖြစ်တဲ့ကိစ္စကြတော့ဒီပေါ်မှာလည်းအစိုးရအနေနဲ့အဲဘယ်လိုပေပုံပင်နည်းနဲ့ပေါ့နော်လက်ရှိအနေအထားမှာဘယ်လိုဆက်ဦးဆောင်မယ်ဆိုတဲ့ကိစ္စလည်းကျွန်တော်တို့တော်တော်လေးတော့ဥပဒေအပိုင်းရှိတာပေါ့နော်အထူးပီတူလူထုဒီကအခုသက်လာတဲ့အစိုးရပေါ်မှာအမျှော်လင့်ချက်ကြီးမှစွာနဲ့အဲဝိုင်းဝန်းပြမအာဆန္ဒမီးတီတွေပေးခဲ့တယ်ပေါ့နော်အထူးပီဒီလိုငင်းချမ်းရေးလုပ်ငန်းစဉ်ပေါ်ဆောင်ဖို့ဆိုရလဲအစိုးရအနေနဲ့တော်တော်လေးပြောဆိုခဲ့တဲ့အပိုင်းကြီးရှိတော့လက်တွေ့မှာလုပ်နေတာထက်ပိုပြမအင်တာအတိုင်းပြန်ပြမပေါ်ဆောင်ဖို့လိုတယ်ဆိုမှကျွန်တော်မျက်နှာဖြစ်ပါတယ်သမတော်ကတော်တော်ကောင်းဒီတိုင်းတန်းနဲ့ကန်နေတာအနေနဲ့တော်တော်ကောင်းတာဒီကိုဖလီပက်ခါပေါ့နော်ဖြစ်ခတ်တိုက်ခိုင်းမှုဒီကိုလည်းရပ်ဆိုင်ဖို့လိုတာဖြစ်ပါတယ
်အစိုးရကဥဆောင်ကျင်းပါမယ်ဒုတိယအကြိမ်21ရာစုပင်လုံးညီလာခံမတိုင်ခင်မှာအဲ့ဒီပင်လုံးညီလာခံမှာကချင်လူမှုရဲ့ကချင်ပြည်နယ်ငြိမ်းချမ်းရေးသဘောထားတွေဆွေးနွေးတင်ပြနိုင်ရေးနောက်ကချင်ပြည်နယ်ရဲ့အရေးကချင်လူမျိုးရေးတပ်ဖွဲ့ KIO ရဲ့ကိုယ်စားလှယ်အဖွဲ့တွေနဲ့ဆွေးနွေးမဲ့ကချင်ညီလာခံတရက်ကိုလည်းမကြခင်မှာကျင်းပသွားဖို့ရှိတယ်လို့သိရပါတယ်ရှင
်မဆုမတင်ဆက်ထားတာပါအခုတစ်ခါမှာတော့မြန်မာနိုင်ငံကြားယင်းနှိမ့်ညွှန်မှုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာနိုင်ငံခြားယင်းနှိမ့်ညွှန်မှုတွေကိုပိုပြီးဆွေးဆောင်နိုင်ဖို့ကဆိုရင်လမ်းပတ်ဆက်သွယ်ရေးလျှက်စစ်မီလူဆွမ်းအားအရင်းမြင့်မြင့်တရေးစတဲ့အခြေခံအဆောက်အဦတွေကောင်းမွန်လွယ်ကူအောင်ပြင်ဆင်ပေးဖို့လိုအပ်တယ်လို့နိုင်ငံခြားယင်းနှိမ့်ညွှန်မှုဆိုင်ရာဥပဒေတွေကအချက်တချို့နဲ့လူဝင်မှုဥပဒေအချက်တချို့ကိုပါပြင်ဆင်ပေးဖို့လိုတယ်လို့မြန်မာနိုင်ငံကိုလာရောက်တဲ့ဂျပန်နိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် JCCI ကပြောဆိုလိုက်ပါတယ် JCCI အဖွဲ့တာဝန်ရှိသူတွေဟာ UMFCCI မြန်မာနိုင်ငံဆက်မှုလက်မှုကုန်သည်များအဖွဲ့ကျုံနဲ့တွေ့ဆုံခဲ့ပြီးတော့အဲ့ဒီတွေ့ဆုံပွဲကိုတက်ရောက်ဆွေးနွေးခဲ့တဲ့ UMFCCI ဒူဥက္ကဋ္ဌဒေါက်တာမောင်မောင်လေးကိုကိုညဝင်းအောင်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင်
။ဒီ JCCI ဂျပန်ကုန်သည်ကြီးများအသင်းကနေပြီးတော့ဒီ UNFCCI တာဝန်ရှိသူတွေနဲ့လာတွေ့တဲ့အဓိကအကြောင်းကဘာပါလဲ
။အဓိကသူတို့ဂျပန်မြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အမြဲတိုက်နေပြီးနှော့တဲ့ဟိုအလေးထားရှိပါတယ်။ဒီအစီအလာကိုဆက်သွယ်ချိန်ထိန်းထားတာပါ။
ဟုတ်ကဲ့အဲ့တော့ဒီမြန်မာနိုင်ငံမှာဟိုယင်းနှိမ့်ညွှန်မှုလုပ်ဖို့ဂျပန်ဘက်ကဘာတွေသူတို့ဘက်ကလိုအပ်ချက်အနေနဲ့တောင်းဆိုတာတွေရှိလဲခင်ဗျာ
အဓိကသူတို့ဟိုကုန်တယ်အဖွဲ့အလုံးပေါင်း၈၀တောင်သူတို့ခေါ်လာပါတယ်ကုန်တယ်အကြီးကြီးပါစကြဝဠာကဏ္ဍရဲ့စားတောက်ကုန်လုပ်ငန်းရဲ့အခြေခံအဆောက်အအုံလုပ်ငန်းတွေမှာဒီဆွေးနွေးကြတာပေါ့နော်ဒီဟိုဒီဥစ္စာတွေရှိပါတယ်တို့တော့လေသူတို့မြန်မာနိုင်ငံရဲ့လက်ရှိပဂရီအခြေအနေကိုသူတို့သိထားတာလည်းရှိပါတယ်သူတို့တောင်းဆိုချက်တွေကတော့အခြေခံအဆောက်အအုံပေါ့ဒီဥစ္စာတွေလက်မဆက်သွယ်ရေးရယ် energy ပေါ့နော်တက်စစ်ရရှိဖို့ရယ်နိုင်ငံတော်အတိုင်းအမြံကအားလုံးဖြည့်ဆည်းပေးမယ်လို့တော့သူတို့ပြောလိုက်ပါတယ်ဒါကလည်းကျွန်တော်တို့လည်းပုံပြီးကအခန်းကဏ္ဍကလည်းစူးစမ်းပြီးတော့ဟိုနိုင်ငံတော်ကိုတင်ပြထားပါတယ
်ဟုတ်ကဲ့အဲ့တော့ဟိုဂျပန်လုပ်ငန်းရှင်တွေဘက်ကဘယ်လိုအခန္ဓာမျိုးတွေမှာအဓိကရင်းနှီးမြှုပ်နှံကျင်တာပါလဲ
သူတို့ကတော့ဒီဟိုလေဟိုလေဟိုလေချောင်းရဲ့အခြေခံအဆောက်အအုံရဲ့ဟိုဘဘဘန်လုံငန်းကြီးလည်းပါပါတယ်ဟိုဒီပေါ့နော်ဝန်ဆောင်မှုဟိုစိုက်တာကောဒီဟိုဆိုဆက်မှုစုံတွေမှာလည်းသူတို့ဟိုပါဝင်ပြီးတော့ဟိုဟိုထုတ်လုပ်မှုကဏ္ဍမှာဟိုလုပ်ရှင်တဲ့စန္ဒလေးတွေရှိပါတယ်ဒါပေမဲ့လို့အဓိကအခက်ခဲကြော်လွှားရမယ်စင်ခေါ်မှုတွေကတော့ဒီဆက်ဆက်ပါပဲတော်တော်များများကဏ္ဍအစုံမှာသူတို့လာပြီးတော့ရင်းနှီးမြှုပ်နှံလိုတဲ့စန္ဒရှိပါတယ်သူတို့အနေနဲ့ကတော့ရှေ့ရခင်ကဟိုဂျပန်ကုမ္ပဏီ60လောက်ရှိပြီးတော့အခုတော့300လောက်နီးပါးရှိလာဆိုလည်းတွေ့ရပါတယ်ဆိုတော့တဖြည်းဖြည်းဖြည်းလေးနဲ့တိုးတက်လာပြီးတော့မြန်မာနိုင်ငံကိုအာယုံဆိုင်ပြီးတော့ရင်းနှီးမြှုပ်နှံလာတာကြီးတွေ့ရပါတယ်ပုံကိုရတော့ဟိုလူဦးရ ဒီမှာပြီမှာရှိုးရှိတဲ့ဂျပန်နေ3000နီးပါးရှိတယ်လို့တော့ကြားသိရပါတယ
်သူတို့လှုပ်ချင်တဲ့အဲ့ဒီကန္ဓာတွေကဘယ်ပြည်နယ်နဲ့တိုင်းတွေမှာလှုပ်ချင်တာပါလဲ
ဟိုအဓိကကတော့ဒီမြို့ကြီးတွေပါပါကျွန်တော်တို့ဒီဥစ္စာတော့အတိအကျတော့သူတို့မသိပါဘူးသူအခုလောလောဆယ်တော့ဒီဟိုတီလဘွားစစ်မှုဇုံတွေပါတွေကိုကျေကျေတည်းမြတ်ဟိုဆက်လက်ပြီးတော့သူတို့လှုပ်ဆောင်လို့တဲ့စင်တာလေးတွေရှိပါတယ်
ဟုတ်ကဲ့ဂျပန်နိုင်ငံဘက်ကသူတို့ရည်မှန်းတာရဲ့ဒီယင်းနှိမ့်နှံခြင်းတဲ့ကဏ္ဍတွေရှိပေမဲ့မြန်မာလုပ်ငန်းရှင်တွေဘက်ကကြတော့ဂျပန်ကဘယ်လိုကဏ္ဍမျိုးကိုလာပြီးတော့ယင်းနှိမ့်နှံမယ်ဆိုရင်ပိုကောင်းမယ်လို့တွေးထားတာရှိပါလေ
။ဟိုအဓိကတော့ဟိုမြန်မာလုပ်ငန်းရှင်တွေကတော့အခြေခံအဆောက်အအုံကဏ္ဍတွေမှာဟိုဒီဂျပန်ကဝင်ရောက်ပြီးတော့ထုတ်လုပ်စီစဉ်တာရဲ့နောက်တစ်ချက်ကဒီလျှက်စစ်တို့ဟိုအသေးစားလျှက်စစ်တို့မှာပူးပေါင်းပြီးတော့ဟိုဖက်ဆက်လုပ်ငန်းတွေမှာပါဝင်ရေလိုတာတွေပေါ့နော်ဟိုဂျပန်ရဲ့နည်းပညာရယ်ဟိုဂျပန်ရဲ့သူတို့ဟိုဟို continuous improvement ပေါ့လေဆက်တဲ့တိုးတက်အောင်လှုပ်ဆောင်တဲ့သူတို့ရဲ့ဟိုလှုပ်ဆောင်ချက်တွေပေါ့နော်ဟိုဒါလေးတွေကိုလည်းမြန်မာနိုင်ငံအတူခိုးကျင်ပါတယ်အဲ့
တော့ဒီလိုမျိုးဂျပန်နိုင်ငံရဲ့ယင်းနှိမ့်နှံမှုတွေကြောင့်မြန်မာနိုင်ငံသားတွေအလုပ်ကံအခွင့်အလမ်းဘယ်လောက်ထိပေါ်လာနိုင်ပါသလဲ
ဟိုတော်တော်လေးတော့ပေါ်လာမယ်လို့တော့မျှော်လင့်ရတာပေါ့ဒီဟိုအလုပ်သမားများများသုံးရတဲ့လုပ်ငန်းတွေမှာလည်းအဲရောက်ရင်းနှီးမြှုပ်နှံပြီးတော့ဂျပန်ဈေးကွက်နဲ့တခြားဈေးကွက်ကိုဖက်ဆက်လုပ်ကိုင်နေတဲ့ဆန္ဒလေးတွေဖြစ်ပေါ်စေချင်တာပေါ့လေဒီနေ့ကပြောသွားတဲ့အတိုင်းရင်းနှီးမြှုပ်နှံတဲ့ဥပဒေလေးတွေမှာလည်းသူတို့ပြေပြာလေးတွေနဲ့တချို့လည်းလူဝေမှုကြီးကြပ်ရေးနေရာမှာသူတို့အကန့်အသတ်လေးတွေရှိတာလေးတွေကိုဖြည့်ပြောက်ပေးပြင်ထူတဲ့ဆန္ဒလေးတွေရှိတာကိုလည်းတွေ့ရပါတယ်
JCCI Japan ကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌ Mr. Akio Mimura ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့လည်းနေပြီးတော့မှမနေ့ကတွေ့ဆုံခဲ့ပြီးတော့ဒီကနေ့သူတို့ရဲ့ခီးစဉ်အဆုံးမသက်ခင်မှာနိုင်ငံတော်သမ္မတဦးထင်ကျော်နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီကြောင့်ကိုကိုညာဝဲအောင်ကဆက်သွယ်မေးမြန်းခဲ့တာကိုနားဆင်ခဲ့ရတာပါ။အခုတစ်ခါမှာတော့ဒီနေ့ညတိုင်းလေးလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါရှင်။
တော်တော်ရှင်များရှင်အနေရီအရသာအစိုးရလက်ထက်မြန်မာနိုင်ငံမှာအကျင့်ပြတ်ခြားစားမှုတိုက်ဖြတ်ရေးအတွက်ကြိုးပမ်းမှုတွေရှိခဲ့တာကြောင့်အရင်ထက်စာရင်တိုးတက်မှုလက္ခဏာတချို့တွေ့ရတဲ့အကြောင်းကမ္ဘာတဝန်းအာဂတိလိုက်စားမှုအခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတဲ့ Transparency International အဖွဲ့ရဲ့အစိုးရခန်းစာသစ်ကဖော်ပြပါတယ်မြန်မာနိုင်ငံမှာလက်ပေးလက်ယူမှုတွေဘယ်နေရာတွေမှာကျန်နေသေးသလဲနှစ်ပေါင်းများစွာအမြင့်တွဲနေတဲ့အာဂတိလိုက်စားမှုပြဿနာကိုတိုက်ဖြတ်ရေးမှာဘာတွေလှုပ်ဖို့လိုနေသေးတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။သောတာရှင်နေအနေနဲ့လက်ပေးလက်ယူမှုနဲ့ပတ်သက်လို့ကိုယ်တွေ့အတွေ့အကြုံပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးဖို့ရာဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒိုင်းရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။ဒိုင်းရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
တော်တာရှင်တွေနေနဲ့ဒီနေ့ည9နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။အခုတစ်ခါမှာတော့အမေရိကန်နဲ့အာဆီယံဆက်ဆံရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်ဆိုရသည့်လက်ထက်အာရှဆိုင်ရာမူဝါဒတွေနဲ့ပတ်သက်ပြီးဆိုရမှုတွေကြီးထွားနေကြမှာပဲ။အမေရိကန်နှစ်ပါတီလွှတ်တော်အမတ်တွေကနေအာဆီယံဆိုင်ရာအမေရိကန်လွှတ်တော်အမတ်များအဖွဲ့ Congressional Caucus on ASEAN ကိုဖွဲ့စည်းခဲ့ကြပါရစေ။အမေရိကန်ပြည်အောင်စုနဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကြားဆက်ဆံရေးကိုတိုးချဲ့နိုင်ဖို့ရည်ရွယ်ပြီးတော့ဒီအဖွဲ့ကိုဖွဲ့စည်းခဲ့တာလည်းဖြစ်ပါတယ်။အသေးစိတ်ကုမ္ပဏနန္ဒာချန်ကပြောပြပေးပါလိမ့်မယ်ရှင်
။အာဆီယံဆိုင်ရာအမေရိကန်လွှတ်တော်အမတ်များအဖွဲ့ကိုဖွဲ့စည်းခဲ့ကြောင်းအောက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ဂျိုအာကွင်းကတ်စထရိုနဲ့အန်ဝက်နာတို့ကဇန်နဝါရီလ26ရက်ကြာသပတေးနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံပါဝင်အရှေ့တောင်အာရှဆယ်နိုင်ငံနဲ့ဖွဲ့စည်းထားတဲ့အာဆီယံသင်းဟာကမ္ဘာစီးပွားရေးနဲ့ကမ္ဘာလုံခြုံရေးကိစ္စရပ်တွေမှာအရေးပါတဲ့အခန်းကဏ္ဍမှာရှိနေပြီးအဲ့ဒီဒေသမှာဖြစ်ပျက်နေတဲ့ကိစ္စတွေကိုသိနိုင်ဖို့နဲ့အမေရိကန်ပြည်ထောင်စုရဲ့ဆက်ဆံရေးအရေးပါမှုကိုထိန်းထားနိုင်ဖို့လိုအပ်တယ်လို့အာဆီယံဆိုင်ရာအမေရိကန်လွှတ်တော်အမတ်များအဖွဲ့ကိုပူးတွဲတည်ထောင်သူအောက်လွှတ်တော်နိုင်ငံခြားရေးကော်မတီဝင်လွှတ်တော်အမတ်ဂျိုအာကွင်းကတ်စထိုကကြေညာချက်မှာပြောဆိုထားပါတယ်။သမ္မတဟောင်းအိုဘားမားကတော့ အာရှဒေသနဲ့ချိန်ဝင်ရှာညှိမဲ့မူဝါဒတစ်စိတ်တစ်ပိုင်းအဖြစ်ဆယ်စုနှစ်နဲ့ချီပိတ်ဆို့တန်းခတ်မှုတွေချမှတ်ခဲ့တဲ့မြန်မာနိုင်ငံကိုလည်းနှစ်ကြိမ်တိုင်တွားရောက်ခဲ့တယ်လို့တန်တမန်ရေးစီးပွားရေးအရပြန်လည်ဆက်ဆံမှုတွေလုပ်ခဲ့ပါတယ်အာဆီယံဆိုင်ရာအမေရိကန်လွှတ်တော်အမတ်များအဖွဲ့ရဲ့ကြေညာချက်မှာတော့စီးပွားရေးဥဆောင်မှုနဲ့နိုင်ငံရေးအရပွင့်လင်းမြင်သာမှုကအစလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေအထိအရှိတောင်အာရှနိုင်ငံတွေနဲ့အမေရိကန်တို့ရဲ့စီးပွားရေးနဲ့လုံခြုံရေးအကျိုးစီးပွားတွေလိုလေးနက်တဲ့ကိစ္စရပ်တွေကိုအာရုံစိုက်သွားမှာဖြစ်တယ်လို့လည်းအဖွဲ့ကိုပူးတွဲတည်ထောင်သူနောက်တဦးဖြစ်တဲ့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီအဖွဲ့ဝင်လွှတ်တော်အမတ်အန်ဝက်ကနာကလည်းပြောဆိုထားပါတယ်အမေရိကန်အာဆီယံစီးပွားရေးကောင်စီတွဲဖက်မန်နေဂျာဦးလာဖုံမြင့်ကတော့ဒေတာရင်းအင်အားကြီးတရုတ်နဲ့အိန္ဒိယကိုရှင်ပြိုင်မှုအတွက်အာဆီယံနဲ့ဆက်ဆံရေးလိုအပ်ပြီးရှိနေပြီးသားအာဆီယံနဲ့ဆက်ဆံရေးကိုဆက်ထိန်းထားနိုင်ဖို့အတွက်ဒီအဖွဲ့ရှိဖို့လိုအပ်တယ်လို့ယူဆပါတယ
် policy အတိုင်းဝိုင်းမှာရောစီးပွားရေးအတိုင်းဝိုင်းမှာရောပေါ့နော်သမ္မတဥဘာမားလက်ထက်တုန်းကဒီ Asia Pivot ဆိုတဲ့ season နဲ့တဆင့်ရှေ့တောင်အာရှဘော်ကို American ဘက်ကခရူးတဆိုင်များစွာပတ်သက်မှုရှိတယ်စီးပွားရေးဘက်ကပဲကြီးကြီးနိုင်ငံရေးဘက်ကပဲကြီးကြီးစည်ရေးရပဲကြီးကြီး P2P လို့ခေါ်တဲ့ People to People Diplomacy ရေးရပဲကြီးကြီးရှိခဲ့တယ်ဒီဥစ္စာကဒီသမ္မတ Trump ရဲ့လက်ထက်မှာရုတ်ရော့သွားမယ်ဆိုတော့သဘောထားပါတော့ဒီ Washington စီးပွားရေးတိုင်းဝိုင်းနဲ့ဒီ Policy တိုင်းဝိုင်းကြားမှာထွက်နေရအဲ့တော့အဲ့လိုထွက်တဲ့အခါမှာ Imperial ဘက်ကဒီလိုမျိုးရှေ့အောင်အာရှဘော်ကိုထားရှိရဲ့အင်အားနှဲသွားတဲ့အခါမှာလွှတ်တော်ဘက်ကနေလိုက်ဖို့လိုအပ်တယ်ဆိုတော့ဝါဒနံပါတ်1နံပါတ်2ကတော့ဒီအာဆီယံလွတ်တော်အမတ်များအဖွဲ့စည်းဆိုတာကိုလှုပ်ဖို့တိုက်တွန်းနေတာကြာပါပြီကျွန်တော်တို့တစ်နှစ်ကျော်ပြီဗျလွတ်တော်မှာကျွန်တော်တို့တွန်းနေရတာအခုမှဒါတရားဝင်အတည်ပြုတဲ့သဘောထားဖြစ်သွားတယ်ဆိုတော့ကျွန်တော်တို့တွေအောင်ပွဲတစ်ခုလို့သတ်မှတ်လို့ရတာပေါ့ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ရွေးကောက်ပွဲမတိုင်ခင်မဲဆွယ်စီအိုရေးကာလမှာအရှိတောင်အာရှနဲ့ပတ်သက်လို့အလေးထားပြောဆိုတာမျိုးမရှိခဲ့သလိုအမေရိကန်အကျိုးစီးပွားကိုသာဦးစားပေးပြီးကုံသွယ်ရေးသဘောတူညီချက်တွေကနေထွက်ဖို့ရည်မှန်းထားတဲ့အတွက်ဒေတာရင်းနိုင်ငံတွေနဲ့ဆက်ဆံရေးပေါ်အများကအာရုံစိုက်လာကြတာလည်းဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးဥလာဖုံမြင့်ကတော့
အခုဒါသမ္မတ Trump ရဲ့ရုံးတက်စဉ်၅ရက်ပဲရှိသေးတဲ့အချိန်မှာ TPP ကနေထွက်တဲ့ကိစ္စအားဒါအာဆီယံအတွက်စီးပွားရေးရှုထောင့်အနေနဲ့ကြည့်မယ်ဆိုရင်ဒါအများကြီးနဲ့နာမှုရှိပါတယ်။ဒါမဲ့အဲ့ဒါကလွဲရင်တော့ဒီသူ့ရဲ့ပြောဆိုမိန့်ခွန်းတွေကိုပဲကြည့်ပြီးတော့ဟိုအာဆီယံပဲဖြစ်ဖြစ် Asia Pacific တခြားလုံးပဲဖြစ်ဖြစ်ကဲအပေါ်ကိုသူ့ရဲ့သဘောထားကဥပမာနဲ့ဟိုတရား80 degree လောကလွဲသွားမယ်လို့တော့ကျွန်တော်တို့တမတ်သုံးသပ်လို့မရပါဘူးခင်ဗျာ။ဘာလို့ဆိုသူ့ရဲ့ဒီဆုံးဖြတ်ချက်တော်တော်များများကသူခန့်အပ်ထားတဲ့နိုင်ငံခြားရေးဝန်ကြီးပဲဖြစ်ဖြစ်နော်စီးပွားရေး advisory council လို့ခေါ်တဲ့အကြံပေးအဖွဲ့အစည်းပဲဖြစ်ဖြစ်ပေါ့နော်။အဲ့ဒါတွေရဲ့ဆုံးဖြတ်ချက်အဲ့ဒါတွေရဲ့အကြံပေးမှုအများကြီးပါဝင်လာပတ်သက်လာမှာဖြစ်ပါတယ
်။ဒါပေမဲ့လည်းအကဲခတ်တချို့ကတော့အရှိတောင်အာရှဒေသဟာပထဝီနိုင်ငံရေးအရာအရေးပါတယ်လို့အထူးသဖြင့်ကမ္ဘာမှာအမေရိကန်ပြီးရင်စီးပွားရေးအင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့ဩဇာအရှိန်အဝါကိုထိန်းနိုင်ဖို့အဓိကကျတယ်လို့လည်းထောက်ပြနေကြတာဖြစ်ပါတယ်ရှင်
။မန္တနာချန်တင်ဆက်ထားတာပါ။အခုတစ်ခါမှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုရနိုင်ကကြီးညာပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်နိုင်ငံရဲ့လုံခြုံရေးကိုတိုးမြင့်ဆောင်ရွက်တဲ့အနေနဲ့သမ္မတအမိတ်နေရက်ကိုလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။အဲ့ဒီအမိတ်နေရက်ဆီးရီးယားနိုင်ငံကဒုက္ခသည်တွေအမေရိကန်ပြည်ထောင်စုထဲဝင်ရောက်တာကိုအချင်းအကန့်အသတ်မရှိတားမြစ်လိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကိုပြည်ပကျန်းဖတ်သမားတွေဝင်ရောက်မှုကာကွယ်သည့်ဥပဒေလို့ခေါ်တဲ့အဲ့ဒီသမ္မတရဲ့အမိတ်ထဲမှာကျန်းဖတ်သမားအန္တရာယ်နဲ့ပတ်သက်ပြီးစိုးရိမ်ရတဲ့နိုင်ငံတွေကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်ဖို့နဲ့ပြည်ဝင်ခွင့်နဲ့ပတ်သက်တဲ့တခြားချိုးကန်စားခွင့်တွေပိတ်ပင်ဖို့ကိုပြောထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံခဲ့တဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးဟာတူရကီသမ္မတရေဂျက်တာယီအာရိုဝါနဲ့တွေ့ဆုံမှုအတွက်တူရကီနိုင်ငံကိုစနေနေ့ကရောက်ရှိလာခဲ့ပါတယ်။ဗြိတိန်ဝန်ကြီးချုပ်မေးဟာဗြိတိန်တော်ဝင်လီတက်ရဲ့ဂျက်လီယန်နဲ့ညာရင်းချင်းပဲအမေရိကန်နိုင်ငံကနေတူရကီနိုင်ငံမြို့တော်အန်ကာရာကိုရောက်ရှိလာခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာသူတို့ရဲ့ရောင်ပြုံးနျူကလ িয়ার စက်ရုံမှာရှိတဲ့ပလူတိုနီယံဓာတ်ပေါင်းမှုကနျူကလ িয়ার အစီအစဉ်တွေကိုပြန်ပြီးတော့စာကောင်းစနေနိုင်တယ်လို့မြောက်ကိုရီးယားနျူကလ িয়ার လက်နက်ထုတ်လုပ်မှုကိုစောင့်ကြည့်နေတဲ့အမေရိကန်သုတေသနအဖွဲ့ကပြောကြားလိုက်ပါတယ်။ Pacific ရောင်းဒေတာတွေကလူတော်များများဟာတရုတ်နဲ့တကူပွဲတော်ကိုဒီကနေ့စနေနေ့မှာကျင်းပနေကြပြီဖြစ်ပါတယ်။ Australia Open အမျိုးသမီးတူးချင်းနောက်ဆုံး final မှာတော့ Serena Williams ဘူဆွဲပြီးတော့ Grand Slam ဆုဖလာကို23ချိန်မြောက်ဘူဆွဲသွားပါတယ်။ Melbourne မြို့က Rod Laver Tennis ကွင်းကြီးမှာစနေနေ့က Serena Williams နဲ့ Venus Williams တို့အကျိတ်နဲ့ကစားခဲ့ကြတာမှာ Serena က 6-4 6-4 နဲ့နှစ်ပွဲပြတ်အနိုင်ရပြီးတော့ဘူဆွဲသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။တင်းချင်းချုပ်ကိုကိုရနိုင်ကကြီးညာပေးခဲ့တာပါ။ဒီညနေအတွက် season ထုတ်လို့ရမှုကတော့ maximum ဖြစ်ပြီးတော့ engineer ကတော့ Jonah Cummings ဖြစ်ပါတယ်။ကျွန်မ Ethan ဆင်ပါရှင်။ VOA American တန်ညပဲမြန်မာဘာသာ season တွေကိုမြန်မာစံတော်ချိန်ည9:00-10:00 အထိ line တို့ meter 24 25 31 51အပြင် line limit meter 190တို့ကနေလည်းဓာတ်ရထုံးဝင်ပေးသွားအောင်ပါ။သောတာရှင်ပေါင်းကြမှာရှင်လန်းကြပါစီ။ VOA ကိုနားဆင်သူအားလုံးကိုထူးဝဲကျေးဇူးတင်ရှိပါတယ်ရှင်။Thank you.
This program has come to you from the Voice of America, Washington.